မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့တလားကျော်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာကြောင့်ရွေးကောက်ပွဲလုပ်ငန်းရှင်တွေမှာထိခိုက်မှုတွေကြုံရမှာကိုစိုးရိမ်တာတွေတိုးလာတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမေခါပါ။ကရောဂါကူးစက်မှုတွေနဲ့တေဆုံးမှုတွေတိုးလာနေတာကိုထိန်းချုပ်နိုင်ဖို့ဒီသတင်းပတ်ကနေစပြီးရန်ကုန်တိုင်းတစ်ခုလုံးကိုအိမ်ပြင်မထွက်ရအမိန်ထုတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေမှာလည်းတိတိတတ်တထိခိုက်ကုန်ပါတယ်။အိမ်ပြင်မထွက်ရအမိန်ထုတ်ထားတဲ့နေရာတွေမှာမဲဆွယ်စည်းရုံးခွင့်လည်းမရှိတာကြောင့်နိုင်ငံရေးပါတီတွေလည်းကိုယ်တိုင်တွားရောက်မဲဆွယ်လို့လည်းမရပါဘူး။ဒီလိုအခြေအနေတွေကြားမှာလာမယ့်ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလိုအပ်နေတယ်လို့နယူးမြန်မာဖောင်ဒေးရှင်းကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအတိုင်ပင်ခံဒေါ်မြနန္ဒာတင်းကပြောပါတယ
်။ကြောက်ပြင်းနဲ့เนาะတခုခုဒီခုဆက်ခံရရင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်လုံလုံမရှိပါမလားဆိုတဲ့အကြံပြုတွေလည်းဒါတို့စိတ်ထဲမှာရှိနိုင်မှာပေါ့နော်။အဲ့လိုမျိုးရှိရဆိုရင်တော့ဒီမဲ့ပြည့်တဲ့ရာခိုင်ပုံးတွေကိုဓာမဲပါသွားတာမျိုးတွေပေါ့နော်။အဲ့ဒီလိုအခြေအနေမျိုးတွေပဲဖြစ်နိုင်ပါတယ်။ကော်မရှင်အနေနဲ့ဆိုလို့ရှိရင်တော့ဒါဒီတိုင်းပါတီတွေကလည်းလောင်းနေတဲ့ဒီကြခဏပြေဆုံးရှင်းနေပြီးတော့မှဒီပေါ်ထားရယူမှုတွေရင်းကြီးကြောင်ဆောင်ရွက်တဲ့အပိုင်းတွေကိုဒီလိုဆောင်မှုတွေလည်းလုပ်ပါတယ်။အထူးသဖြင့်ကတော့လက်ခဏရှင်းနေရဲ့ဒီစိတ်ပိုင်းဆိုင်ရာလုပ်ထူးကြီးပေါ့နော်။ဒီဟာအတွက်ကတော့ဒီရေတော့ပုံမှာပုံတက်တဲ့ဒီဟိုပါပေါ့အဖွဲ့အစည်းအကြီးကြီးကဒီတောင်းဝန်ယူဆောင်ရွက်ပေးဖို့လည်းလိုအပ်ပါတယ်။ဒီကိုယ်စားလှယ်လောင်းနေအနေနဲ့ဆိုရင်လည်း message ကြီးုံရင်းနဲ့ရေတော့ပွဲနေ့မှာမေးသွားပေးမယ်ဆိုလို့ရှိရင်တော့ဒီ COVID-19 ကာကွယ်ရေးအစီအမံကြီးကဘယ်လိုရှိလဲဘယ်လိုပုံစံမျိုးနဲ့ရေကိုပေးကြရမယ်ဆိုတဲ့အနေအထားမျိုးကိုရှင်းပြတာမျိုးကြီးဒီရက်ဖက်အဖွဲ့တွေကလည်းဒီမျက်နှာရှင်တွေအကြည့်ပြညာပေးလို့ဆောင်နေဟာမျိုးတွေလည်းပါတယ်။ Student Union တွေလည်းခဲ့နေဆိုလို့ရှိရင်တော့ဒီမှာတို့ဒီတောက်ပွဲနေ့ရဲ့အပြီးမှာဒီအချိန်မပြည့်ဘူးကိစ္စတွေအများကြီးဖြစ်လာနေမှာပေါ့
။ကယောကကြောင့်အတွာလာကန့်တတ်ထားချိန်မှာနိုင်ငံရေးပါတီတွေအနေနဲ့ Internet Online နဲ့လူမှုကွန်ရက်ကနေစီယုံလှုပ်ရှားဖို့ကြိုးပမ်းတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းဤပညာနဲ့ Online သုံးဆွဲမှုတွေမှာကွာဟချက်တွေကနိုင်ငံရေးပါတီတွေကြားရှင်ပြိုင်မှုတွေကိုထိကြိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတာပါ။နိုင်ငံရေးပါတီတချို့ကတော့ကက်ယောဂအန်နေစိုးရိမ်ကြောင်ကြမှုကြောင့်ရွေးကောက်ပွဲကိုရက်ရွှေဖို့တိုက်တွန်းခဲ့တာတွေလည်းရှိခဲ့ပါတယ်။နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ကက်ယောဂကူးစက်မှုတွေဆက်များနေုံနဲ့ဆိုရင်တော့ရွေးကောက်ပွဲကိုရွှေဖို့စဉ်းစားသင့်တယ်လို့သူကရှုမြင်ပါတယ
်။ဒီလက်ရှိတက်နေတဲ့အခြေအနေကိုနော်အောက်တိုဘာလကအထိကောင်းကောင်းမထိန်းနိုင်ဘူးဆိုရင်တော့နော်ရွေးကောက်ပွဲရွှေဆိုင်ဖို့စဉ်းစားသင့်တယ်လို့မြင်တယ်။တကယ်လို့ကိုယ်ကလေးလောင်းနေတာเนาะဟိုမဲဆွယ်စည်းရုံးမှုကိုเนาะအပြည့်အဝမလုံနိုင်ဘူးဆိုရင်ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတနိုင်ခြင်းပေါ်မှာတော့အဲဒီကြီးမမတက်ရောက်နိုင်တယ်လို့မြင်တယ်။ဟိုလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲတစ်ခုဖြစ်ဖို့အတွက်ကိုဟိုလိုအပ်ချက်အားနည်းချက်ဖြစ်သွားလိမ့်မယ်လို့မြင်တယ
်။နိုင်ငံရေးပါတီတွေဟာမဲဆွယ်စည်းရုံးရေးလုပ်ကြမှာတဦးနဲ့တဦး6ပေချားပြီးလူ50ထိသာစုဝေးခွင့်ရှိတယ်လို့ခွင့်ပြုထားပေမဲ့တရားဝင်မဲဆွယ်ခွင့်ပြုတဲ့စက်တင်ဘာ10ရက်နေ့မှာပဲလူမှုကွန်ရက်ပေါ်မှာထွက်လာတဲ့ပုံတွေရတမက်ချနယ်မကန့်ညီတာတွေတွေ့ခဲ့ရပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူက38တန်းကျော်ရှိပေမဲ့ကက်ယောဂါကြောင့်မဲပေးနိုင်ကြပါမလားဆိုတာကလည်းစိုးရိမ်ပူပန်မှုတွေကရှိနေတာပါ။ကျန်းမာရေးပညာရှင်ဒေါက်တာမိုးကျော်ရင်နိုင်ကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းကျင်းပမယ်ဆိုရင်ကျန်းမာရေးအတွက်ပြင်ဆင်ရမယ့်ကိစ္စတွေအများအပြားရှိနေတာကိုကော်မရှင်အနေနဲ့တတိပြုတင်တယ်လို့တတိပေးပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ကဒီဘဲပေးတဲ့ကာလမှာဘာကိုကြည့်ရမှာလဲဆိုတော့ဒီမဲုံတရုံမှာဒီ24နာရီတရက်အတွင်းမှာဒီ social distancing နဲ့လူပနေရောက်မဲပေးနိုင်မလဲဆိုတာသူတို့ထွက်ချက်ရမယ်မဲယုံကိုပို့ပြီးတော့ထပ်ပြီးချက်ဟိုလိုကောင်းလိုနိုင်တယ်နောက်တစ်ခုကအဲ့ဒီမှာမဲပေးတဲ့အခါမှာလည်းခုနလို social distancing နဲ့စနစ်တကျတန်းစီပြီးတော့မဲပေးမယ်ဆိုရင်ကူးစက်မှုတုံးကိုလျှော့ချနိုင်မယ်ကူးစက်မှုနည်းမယ
်ပြည်အောင်စုရေကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့လုံခြုံရေးစိန်ခေါ်မှုတွေရှိနေတဲ့ဒေတာတွေမှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေနဲ့ပတ်သက်လို့ဗျာမဲ့အော်တိုဘာလတွေမှာထုတ်ပြန်ပေးသွားမယ်လို့ပြောဆိုထားပါတယ်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်ရှင်။